မရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့နဲ့သမ္မတကတော့မလန်နီယာထရမ့်တို့မှာကိုဗစ် -19 ကူးစက်ခံနေရတယ်လို့ကြေညာခဲ့ပြီးတဲ့နောက်သမ္မတထရမ့်မိသားစုအတွက်ကမ္ဘာခေါင်းဆောင်တွေနဲ့ထင်ရှားတဲ့ပုဂ္ဂိုလ်တွေကစွန့်လွန်ကောင်းတွေတောင်းပေးနေကြပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးကဒေါက်တာ Tedros Ghebreyesus ကတောက်ကြနေအစောပိုင်းမှာပဲသမ္မတနဲ့သမ္မတကတော့တို့ငင်းငင်းဆန်းဆန်းလုံးဝပြန်ကျန်းမာလာဖို့ဆုတောင်းကြောင်း Twitter မှာရေးပါတယ်။သမ္မတထရမ့်အတွက်ပထမဆုံးဆုတောင်းပေးသူကသူနဲ့အရင်နှီးဆုံးတူဖြစ်တဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကလည်းသမ္မတထရမ့်ရဲ့ယုံကြည်မှုအပြည့်နဲ့ချန့်ခံတဲ့စိတ်ဓာတ်ဟာအန္တရာယ်ကြီးတဲ့ဒီဗိုင်းရပ်စ်ကိုအောင်နိုင်မှုအထောက်အကူရနိုင်မယ်ဆိုတာတည်ကြကြောင်းပြောကြားပြီးကျန်းမာရေးကိုစွန့်မုံကောင်းတောင်းပေးပါတယ်။ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကောက်ကတော့သမ္မတနဲ့သမ္မတကတော်တို့အမြန်ပြန်ပြင်းနလန်ထူလာစေဖို့ဆုတောင်းပေးနေကြောင်းကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ကိုရိုင်းဒီယောကအခုဆက်ခံတဲ့ဗြိတိန်ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်ကလည်းဆုတောင်းပေးခဲ့တာပါ။အခုချိန်ထိတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တရုတ်သမ္မတရှီဂျင်ပင်တို့စီကတော့တရားဝင်ပြောဆိုမှုတွေမတွေ့ရသေးပါဘူး။